ရှိစက်ရှိမျိုးဆက်ចောင်းသားခေါင်းဆောင်ဥက္ကကိုကြီးဦးဆောင်တဲ့ပြည်သူပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ပါတီတစ်ခုအနေနဲ့မနေ့တုန်းကမှတ်ပုံတင်ကွင်းပြုလိုက်ပြီးဖြစ်ပါတယ်။ရှင်လေးလုံးပြည်သူပါတီလို့ပထမအသုံးပြုတဲ့အပေါ်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြည်သူပါတီလို့နာမည်သစ်ပေးခဲ့တာဖြစ်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက ပို့ ထားပါတယ်
ရဟုန်တိုင်း တောင်းကလာတုံးမင်္ဂလာ လမ်းမှာ ပါတီရုံးချုပ် ဖွင့်ထားရဲ့ ပြည်သူပါတီကို ပြည်အောင်စု ရွေးကောက်ပွဲ ကော်မရှင်က နိုင်ငံရေး ပါတီများ မှတ်ပုံတင်ခြင်း ဥပဒေ ပုံမှန် 9 မိနစ်က ဩဂုတ်လ 23 ရက်က မှတ်ပုံတင်ခွင့် ပြုလိုက်ပြီး ဖြစ်ပါတယ် ပြည်သူပါတီ မတိုင်ခင် 8-4 လုံး ပြည်သူပါတီ နာမည်နဲ့ တီထောင်လူသူ 18 ယောက်က 2019 ဒီဇင်ဘာမှာ ရှောက်ထားခဲ့ပြီးမယ် ပြည်တွင်းပြည်ပါက ကန့်ကွက်မှုတွေ ရှိခဲ့ပြီး နောက်ပိုင်းမှာ ပါတီနာမည်ကို ပြောင်းလဲလိုက်တာပါ 8-4 လုံး ရေးော်ပုံက အများနဲ့သာ ဆိုင်ပြီး ပါတီနာမည်အနေနဲ့ အသုံးပြုလာ မသင့်တော်ဘူးလို့ ကန့်ကွက်သူ 900 ကရွေးကောက်ပွဲ ကော်မရှင်စီကို လက်မှတ်ရေးထိုးပေးပို့ခဲ့ရာဖြစ်ပါတယ် ပြည်သူပါတီလို့ နာမည်ပြောင်းလဲပေးခဲ့ရတဲ့ ပတ်သက်ပြီး ပါတီဖြစ်မြောက်ရေးကော်မတီရဲ့
ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကအခုလိုပြောပါတယ်။ဒီမတ်စီကျေကျေကလည်းကျွန်တော်တို့တိုင်းပြည်မှာဒါဒီလိုပဲနေနေပုံမှာခိုင်ခိုင်မာမာရက်တည်ရဲ့နိုင်ငံရေးပါတီတဲ့တစ်ခုမှမရှိတဲ့ပုံတော့ကျွန်တော်တို့ကဒီလိုခိုင်နေအကျွန်တော်တို့ပါတီတွေလည်းဒီလိုပဲနေမှုတွေပုံမှာခိုင်ခိုင်မာမာပြတ်ပြတ်သားသားရက်တည်ရဲ့နိုင်ငံရေးပါတီတွေကကြည့်လာအောင်ဦးတည်ဆောင်ရမယ်သူရဲ့ရည်မှန်းချက်နဲ
ပြည်သူပါတီနေနဲ့လာမယ့်ညဝင်မှာကြားဖြတ်ရွေးကောက်ပွဲကိုဝင်ဖို့မသိကြပေမဲ့2019ရွေးကောက်ပွဲကြီးကိုတော့ဝင်ရောက်ရှင်ကြံသွားမယ်လို့ပြောပါရတယ်။ဒီပါတီပေါ်မှာပါတီကြီးတစ်ခုအနေနဲ့အများစုကစိတ်ဝင်စားတယ်လို့မျှော်လင့်ချက်တွေလည်းရှိရဲ့အကြောင်း
ရန်ကုန်တက္ကသိုလ်ဦးရီကျောင်းသားတယောက်ဖြစ်တဲ့ကိုတင်နိုင်ဝင်းကအခုလိုပြောပါရတယ်။အားကောင်းမောင်းစံပါတီတို့ကလိုအပ်တယ်လို့ပြည်သူပြည်သားတက်မဲ့ရှင်းရှင်းလင်းလင်းမြင်တယ်။အတည်၍တက်ခိုင်ရန်အရန်ကောင်းနေစဉ်တနပ်ပြည်နိုင်ငံကြောင်းမရှိဘူး။အဲ့လိုပဲတနပ်ပြည်အရန်ကောင်းနေတဲ့ဆိုရင်ပြည်သူပါတီဥက္ကိုကြီးပါတီကလည်းနိုင်ငံကြောင်းမရှိဘူး။အဲ့တော့ဒီလက်ရှိအခင်းကျင်းနေထားရပ
ပါတီဝင်အင်အားတထောင်တဲ့အတူဗဟိုအလုံးမှုဆောင်25ရာကိုရွေးချယ်ပြီးရွေးကောက်ပွဲကော်မရှင်ကိုတင်ပြရမှာဖြစ်ပါတယ်ခင်ဗျာ။